ရခိုင်ပြည်နယ်ကအကျဉ်းထောင်တွေမှာရခိုင်နဲ့နှက်ကန်အေးအဖွဲနဲ့ဆက်ဆက်တဲ့ဆိုပြီးအကြမ်းဖက်မှုတိုက်ခိုက်ရေးဥပဒေနဲ့ဖမ်းဆီးခံရသူကနေရာကျော်ရှိနေပါတယ်အဲ့ဒီထဲကတချို့ကိုဒီလအတွင်းမှာပဲပြန်လို့ပေးခဲ့ပါတယ်ဒါပေမဲ့လည်းအများစုကတော့စစ်နဲ့ချေးပြီးတော့အမှုရင်ဆိုင်နေကြတယ်လို့တချို့ဆိုရင်အမှုရင်ဆိုင်နေရတာနှစ်နှစ်ကျော်ကြာပြီဖြစ်ပေမဲ့လို့အခုချိန်ထိအမိန့်မချသေးပါဘူးဒီအကြောင်းရှင်ကလာတဲ့တဲ့ရင်ကိုတော့ကိုသားညုံကတင်ဆက်ပေးထားပါတယ်ရှင
်ရခိုင်ပြည်နယ်မှာရခိုင်လက်နက်ကန်အီအဖွဲ့နဲ့ဆက်ဆက်တဲ့ဆိုပြီးတော့အကြမ်းဖက်တိုက်ခိုက်ဥပဒေနဲ့ဖမ်းဆီးတရားစွဲခံထားသူ200ကျော်အထိရှိခဲ့ပြီးတော့ရခိုင်တောင်ပိုင်းကြောက်ဖြူမြို့နယ်ကအချင်းတော်မှာအများဆုံးဖမ်းဆီးထိန်းသိမ်းခံရတာဖြစ်တယ်လို့အကြမ်းဖက်တိုက်ခိုက်ဥပဒေနဲ့ဖမ်းဆီးခံထားသူတွေကိုစင်းကောက်ယူနေတဲ့ဆိုင်ကြားဝင်းအောင်ကပြောပါတယ
်။အဲ့900နဲ့တရားမှာဟို9ရင်းနေကဒီလား9ရင်းနေက30နဲ့ဟို30နဲ့6ရောက်လွတ်သွားတယ်။မင်းက30နဲ့6ရောက်ဆိုရင်တော့စုစုပေါင်းဒီကြားထဲမှာလွတ်တာကတော့30နှစ်ရောက်ပဲရှိသေးတယ်။အဲ့ဒါကကျန်တာကလူပေါင်းနောက်ဆက်တရားကျော်လောက်ကျန်နေသေးတယ်ခင်ဗျာ။လက်ရှိကတော့ကျွန်တော်တို့ကောက်ယူထားတဲ့စီရင်အရာဆိုရင်ကြောက်ချူမျိုးတွေကအများဆုံးဖြစ်နေတယ်။
အခုလိုအကြမ်းဖက်တိုက်ခိုက်ဥပဒေနဲ့ဖမ်းဆီးခံထားရတဲ့အထင်မှာလက်ကကြီးရွာကဦးကိုခင်မောင်စိုးတယောက်လည်းပါဝင်ပြီးတော့အမှုရင်ဆိုင်ရတာ၃နှစ်မျိုးပါရှိပေမဲ့အခုချိန်ထိအမိန့်ချမှတ်တာလည်းမရှိသလိုပြန်လွှတ်ပေးတာလည်းမရှိသေးဘူးလို့ဇနီးဖြစ်သူမသိနေကပြောပါတယ်
အော်ဒီမှာရကျတော့အခုဖမ်းတော့တာကတော့ဒီလားဟို2019ကလည်းဖမ်းထားတာပေါ့နော်အခုတည်းကဆိုရင်၃နှစ်ပြည့်ခါနေနေပါပြီအမှုအချိန်တွေကတော့ဘယ်လိုလဲဆိုတော့သူတို့ကတော့အမှုတွေကတော့စစ်စစ်လို့ပြည်နေပါပြီဒါနဲ့သူတို့ကလည်းမလာဘူးအဲ့တော့အမီလည်းမဆောင်ဘူးနော်အဲ့အမီတို့ကလည်းဘာမှမတတ်နိုင်တော့ဘူးလို့သူတို့စီလည်းမပြောနိုင်တော့ဘူးသူတို့လည်းနေကောင်းလားဘာလဲဆိုတော့ဒီမှာတော့ပြောလို့မရှိနေတော့ဘူးလာသေးတယ်မရှိတော့ဘူးဒီမှာတော့ဒီမှာစားစရာလည်းမရှိတော့ခဲခဲတဲ့အားများနေတဲ့
ကိုခမောင်စိုးကိုပြီးခဲ့တဲ့2019ခုနှစ်ကလက်ကကြီးရွာမှာဖမ်းဆီးခဲ့တာဖြစ်ပြီးတော့စစ်တပ်မျိုးတွေမှာတရားရင်ဆိုင်ရတာလည်းဖြစ်ပါတယ်လက်ရှိရခိုင်ပြည်နယ်မှာအကြမ်းဖက်တိုက်ခိုက်ဥပဒေတွေနဲ့ဖမ်းဆီးခံထားသူတွေနဲ့ပတ်သက်လို့အမှုကြန့်ကြာနေတာကြောင့်မိသားစုဝင်တွေအတွက်ငွေကြေးကုန်ကျမှုများသလိုဖမ်းဆီးခံသူတွေအတွက်လည်းနှိမ့်နာမှုရှိတယ်လို့ရခိုင်ပြည်တက်ကြွလှူရှားသူတွေကဝေဖန်တာရှိပါတယ်။ရခိုင်ပြည်နယ်ကအကြမ်းဖက်တိုက်ခိုက်ဥပဒေတွေနဲ့တရားစွဲဆိုခံထားရတဲ့အမှုတချို့ကိုလိုက်ပါဆွမ်းနေတဲ့တရားစွဲတော်ရှိနေဦးကျော်ညွန့်မောင်ကတော့အမှုတွေကြန့်ကြာနေတာနဲ့ပတ်သက်လို့ခုလိုရှင်းပြပါရစေ
။ကိုပြီးပထမလိုင်းမှာအတော့ကျွန်တော်တို့ဒီဒေသခံတွေကိုရုံးမထုတ်တော့ဘူးအဲ့မှာတစ်ချက်ကြားရတာနောက်တခါဒီကောင်နောက်ဒုတိယအဲ့လိုကိုပဲတစ်ချက်ကြားတယ်ကြားပြီးတော့အဲ့ဒီကိုပဲနောက်ပိုင်းမှာကျွန်တော်တို့အမှုတွေရုံးကိုတက်ပြီးတော့ဆွတ်တဲ့အခါမှာတရားရုံးကနေပြီးတော့အပေါ်ကညွန်ကြတယ်ဆိုပြီးတော့ကျွန်တော်တို့ဒီအမှုတွေကိုပြီးတော့ဟိုဆိုင်ရထားတယ်ကအမှုတွေကိုဟိုကျွန်တော်တို့အမိရှာမရတော့ဘူးအမိမရှာနိုင်ဆိုင်ရထားပါဆိုတော့ကျွန်တော်တို့အမှုတွေကိုဆိုင်ရထားတယ်အဲ့ဒီဟာကြောင့်ကြားရတာတစ်ချက်နောက်တကအခုတကကျွန်တော်တို့ဒီကိုဗက်ဒုတိယတစ်ခေါက်လာပြန်တော့လေအဲဒီကိုဗက်ဒုတိယအကြောင်းကျွန်တော်တို့အမှုတွေကိုပိတ်တဲ့ဟိုဟာတရားခဏကိုရုံးမထုတ်ပြန်နဲ့ကျွန်တော်တို့ဒီတန်းတွေကိုဟိုပိတ်ထားတဲ့အတွက်ကြောင့်ကျန်ကြတယ်ပေါ့နော
်ရခိုင်ပြည်နယ်မှာရခိုင်လက်နက်ကန်အီအဖွဲ့နဲ့တပ်မတော်ကြောင့်မှနှစ်နှစ်ကျော်ကြာတိုက်ပွဲတွေပြင်းထန်ဖြစ်ခဲ့တာပါတိုက်ပွဲတွေကျမှရတားတွေကိုစစ်တပ်ဘက်ကဖမ်းဆီးရတာရှိခဲ့တယ်လို့ပဲအီအဖွဲ့ဘက်ကလည်းစစ်တပ်နဲ့ဆက်ဆက်သူတွေဌာနဆိုင်ရာဝန်ထမ်းတွေကိုဖမ်းဆီးစစ်ဆေးမှုတွေရှိခဲ့ပါတယ်